ဟုတ်ကဲ့ပါလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာဘယ်ရီလိုဝန်ခွန်ကအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဒေတာတွေနဲ့ဒေတာပြင်ပကမဟာမိတ်တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေပေါ်ထွန်းဖို့အတွက်ကြိုးပမ်းမယ်လို့ဆိုထားပါတယ်။ဒါပေမဲ့ကလွန်လွန်ရေးကောင်စီမှလည်းမြမကြီးမှုချန်းဟာဗီဒီယိုအနာနဲ့ပယ်ချခံခဲ့ရတယ်။ဟဲ့တခါတလောလေးစီကလူ့အခွင့်အရေးကောင်စီကတဆင့်မြမကြီးဖြည့်ရှင်းမှုကြိုးပမ်းမယ်လို့အမေရိကန်တို့ကပြောဆိုတာကိုလည်းဥရောပမဟာမိတ်တွေကတော့သိပြီးတော့စိတ်ဝင်စားဟန်မပြကြပါဘူး။ဒီတော့ကအမေရိကန်ပြည်ထောင်စုအနေနဲ့ဘာများဆက်လုပ်နိုင်ပါဦးမလဲခင်ဗျ။
Well, let me just step back because I remember a year ago we could not even get an informal discussion on Burma on the margins of the UN.
နောက်ဆုံးပြန်ပြီးတော့ကျွန်တော်တို့စဉ်းစားကြည့်ရအောင်ပါ။လွန်ခဲ့တဲ့တစ်နှစ်လောက်ကဆိုရင်လွန်လွန်ရေးကောင်စီမှာမြမအရေးကိုအလွတ်တဘောဆွေးနွေးဖို့တော့မှမဖြစ်နိုင်ခဲ့ပါဘူး။အဲဒါနဲ့ကကျွန်တော်တို့ကြိုးပမ်းခဲ့တဲ့အတွက်လွန်လွန်ရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အာဂျင်နာထဲမှာမြန်မာနိုင်ငံရဲ့အရေးကိုထည့်သွင်းနိုင်ခဲ့ပါတယ်။
There was a resolution, even though it was vetoed in January, it has become part of the agenda and a legitimate topic to continue to discuss in the Security Council.
မြန်မာရေးဆုံးဖြတ်ချက်မူကြမ်းဟာကောင်စီမှာဗီဒီယိုအာဏာနဲ့ပယ်ချခံခဲ့ရပြီမြန်မာအရေးဟာကောင်စီရဲ့ဆွေးနွေးစရာအာဂျင်နာထဲမှာတရားဝင်ရှိနေတော့မှာပဲ။ဒါကြောင့်မို့လို့လွန်လွန်ရေးကောင်စီမှာမြန်မာအရေးကိုဆက်လက်ဆွေးနွေးနိုင်နေတယ်ဆိုတော့သတိပြုရပါမယ်။ကျွန်တော်တို့လုပ်ဖို့လိုအပ်တာကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မှာပုံမအကောင်ပြီးတော့ကျေပြက်နဲ့လုတ်ပိုင်ခွင့် mandate ရရှိရေးပါပဲဒီလုတ်ပိုင်ခွင့်အညာအထူးကိုယ်စားလှယ်ဟာမြန်မာစစ်အစိုးရနဲ့ဆက်သွယ်ဆွေးနွေးဥစ္စာမကပဲဒေတာရင်းနိုင်ငံတွေမှာလည်းကြဲကြဲကြဲမြန်ဆွေးနွေးညီနိုင်ရေးကိုလုတ်ဆောင်ရပါမယ်အဓိကရလာတဲ့ရလက်တွေကိုလုံလုံရေးကောင်စီကိုတိုက်ရိုက်ပြန်ပြီးတော့အစီရင်ခံရပါမယ်အဲဒါဟာအမေရိကန်ပြည်ထောင်စုကကြိုးပမ်းနေတဲ့နိုင်ငံပေါင်းစုံအဆင့်ဆောင်ရွက်မှုရဲ့အဓိကအချက်တစ်ချက်ပဲဖြစ်ပါတယ်လို့ Mr. Barry Lowenkron ကပြောဆိုသွားတာပါကောင်းပါပြီအထူးကိုယ်စားလှယ်လို့ပြောတဲ့နေရာမှာမစ္စတာရာဇလီအစ်မေနှုတ်ထွက်ခဲ့ခြင်းကဆက်လို့အခုတတိမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုတရားဝင်ခန့်အပ်တာမျိုးမရှိသေးပါဘူးအဲဒါမဲ့ကမကြခင်မှာခန့်အပ်ဖို့ရှိတယ်ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့ဘလို့ပုံကူမျိုးကိုအထူးကိုယ်စားလှယ်အဖြစ်မြင်တွေ့လို့ပါလဲခင်ဗျ
Well, the position that the individual that will earn the trust of the Secretary General will get a robust mandate.And to be able to pursue vigorously.
ကုလသမဂ္ဂအထွေထွေမှုချုပ်ကယုံကြည်ကိုးစားရတဲ့ပုဂ္ဂိုလ်အားကောင်းကျေပြတ်နဲ့လုပ်ပိုင်ခွင့်တွေကိုရရှိထားသူမြန်မာပြည်သူတွေရဲ့အကျိုးအတွက်အားကျိုးမှန်တဲ့ဆောင်ရွက်နိုင်သူအဲတခါသူအားထုတ်ခဲ့တာတွေကိုအချိန်နဲ့အမျှလုံခြုံရေးကောင်စီနဲ့အထွေထွေမှုချုပ်ကိုပြန်စီရင်ခံမဲ့လူမျိုးကိုကျွန်တော်တို့ကလိုလားပါတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါဟုတ်ကဲ့ဒီနေရာမှာမစ္စတာဂမ်ဘာရီနဲ့ပတ်သက်လို့တခုမေးချင်ပါတယ်ကုလသမဂ္ဂဒုတိယအတွင်းမှုချုပ်ဟောင်းမစ္စတာဂမ်ဘာရီဟာမြန်မာနိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့ပါတယ်။တရုတ်နိုင်ငံကလည်းသူ့ရဲ့ခီးစဉ်တွေကိုထောက်ခံကြောင်းပြောထားပါတယ်။အစ်စစ်အစိုးရကလည်းသူ့ကိုထပ်မံလာရောက်ဖို့ဖိတ်ကြားထားတယ်လို့ကျွန်တော်စုံစမ်းသိရှိရပါတယ်။ဒီတော့ကမစ္စတာဂမ်ဘာရီဟာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်မျိုးနဲ့စီလျော်ရဲလို့များဝန်ကြီးယူဆပါလားခင်ဗျ။
Well, I have followed Mr. Gambari's work. I think what is required for him is to get a robust mandate.
Mr. Gambari ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်စောင့်ကြည့်လည်လာခဲ့ပါတယ်။ Mr. Gambari အတွက်အားကောင်းကျေပြန့်နဲ့လုပ်ပိုင်ခွင့်လိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါမှသာသူဟာသူ့ရဲ့တာဝန်ကိုထိထိရရောက်ဆောင်ရွက်နိုင်မှာပါ။ဒီနေရာမှာလူပုဂ္ဂိုလ်တစ်ဦးတစ်ယောက်ကိုသိပ်ပြီးတော့အာရုံမစိုက်ဖို့ကျွန်တော်ပြောချင်ပါတယ်။အရေးကြီးတာကအဲ့ဒီအထူးကိုယ်စားလှယ်မှာလုံလုံရေးကောင်စီနဲ့အထွေထွေမှုချုပ်ကပြည့်ရထားတဲ့လုတ်ပိုင်ခွင့်ဒီပြည့်ပြည့်ဝဝရှိမရှိဆိုတဲ့အချက်ကိုပဲကျွန်တော်တို့ကအဓိကအာရုံစိုက်ဖို့လိုအပ်ပါတယ်လို့ Mr. Barry Lowenkron ကပြောဆိုသွားတာပါ။ဟုတ်ကဲ့ကောင်းပါပြီ။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနိုင်ငံအရေးကို6ပါတီဆွေးနွေးပွဲပုံစံမျိုးနဲ့ဖြည့်ရှင်းတယ်လို့ပဲမြမအရေးကိုလည်းအဲ့လို6ပါတီဆွေးနွေးပွဲနမူနာမျိုးနဲ့ဖြည့်ရှင်းတယ်လို့တချို့ကအကြံပြုပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကဥဆောင်ပြီးတော့မြမအရေးကိုမြောက်ကိုရီးယားပုံစံဖြည့်ရှင်းဖို့ဆိုတဲ့အကြံပြုချက်မျိုးကိုရောလက်ခံနိုင်ပါလားခင်ဗျ
။ Well, I think we would be ready to accept any kind of idea that's out there that would indicate that the Burmese government, that the Burmese regime is interested in having a dialogue with us with the objective of freeing
our people. မြမစစ်ဆိုရအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးညှိနှိုင်းပြီးတော့ပြဿနာဖြည့်ရှင်းဖို့စိတ်ဝင်စားတဲ့သဘောလက္ခဏာမျိုးပြတယ်ဆိုရင်ဒီလိုဆွေးနွေးမှုမျိုးကိုလက်သင့်ခံဖို့အမေရိကန်ပြည်ထောင်စုဘက်ကအစဉ်အသင့်မှာပဲဒီလိုအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးမှုတွေဟာဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှည့်ရေးမြန်မာနိုင်ငံတွင်းဒီမိုကရေစီပြန်လည်ထွန်းအားရေးအတွက် အဘိဓမ္မာရှိတဲ့တွဲဆုံဆွေးနွေးရေးသည်စတင်ရေးဆိုတဲ့ရည်မှန်းချက်တွေကိုရှေ့ရှုစေရမှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့အမေရိကန်ပြည်ထောင်စုနဲ့ဘီလိုဥတီချက်တွေရှိတဲ့ဆွေးနွေးမှုမျိုးလုပ်ဖို့စစ်အစိုးရဘက်ကလက္ခဏာပြသတာမျိုးမတွေ့ရသေးပါဘူးလို့မစ္စတာဘယ်ရီလိုဝန်ခရန်ကပြောဆိုသွားပါတယ်။အခုတခါဒီကြာသပတေးနေ့ကထုတ်ပြန်ထားတဲ့အစီရင်ခံစာကိုပြန်ကောက်ချင်ပါတယ်။အစီရင်ခံစာမှာအမေရိကန်အစိုးရကမြန်မာနိုင်ငံတွင်းမှာသတင်းစာပညာသင်တန်းတွေပေးတာအရက်ဖက်အသင်းအဖွဲ့တွေထွန်းကားအောင်အားပေးတာအခြားဒီမိုကရေစီလူ့အခွင့်အရေးတွေနဲ့နှိမ့်နွယ်တဲ့သတင်းချက်လက်တွေကိုဖြန့်ချီတာတွေလုပ်ပေးတယ်လို့အတီလင်းဖော်ပြထားပါတယ်။အခုတလောမြန်မာစစ်အစိုးရကလည်းနိုင်ငံရေးအကျဉ်းသားဟောင်းတွေလှုပ်ရှားသူတွေကိုဖမ်းဆီးပြီးတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံနဲ့အမေရိကန်ယဉ်ကျေးမှုဌာနတွေနဲ့ဘလို့ဆက်ဆက်နေတယ်လဲဆိုတာကိုမေးမြန်းစစ်ဆေးနေပါတယ်။ဒီတော့ကအမေရိကန်အစိုးရရဲ့ထောက်ပံ့မှုတွေကြောင့်ပြည်တွင်းကလှုပ်ရှားသူတွေကိုပို့ပြီးတော့အန္တရာယ်ဖြစ်စေနိုင်မှုလားခင်ဗ
ျ The fact of the matter is that you know we do have programs we have programs to help the Burmese people inside Burma as well as those who are now refugees who have left Burma on the borders of Burma I mean these individuals they make
မြန်မာပြည်တွင်းကပြည်တွင်းနဲ့နေဆက်မှာရှိတဲ့မြန်မာဒုက္ခသည်တွေကိုအကူအညီပေးနေတဲ့စီမံကိန်းတွေကျွန်တော်တို့မှာရှိပါတယ်အမေရိကန်ပြည်တော်စုရဲ့ကူညီမှုကိုတောင်းခံမယ်မတောင်းခံဘူးဆိုတာကတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကဆုံးဖြတ်ချက်ချရမှာပါအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖိနှိပ်မှုအောက်ကအကူအညီလိုအပ်နေတဲ့ဘက်ကကူညီရေးဟာကျင့်ဝတ်အရာကိုလွတ်ဆောင်ရမယ့်ကိစ္စလို့ခံယူထားပါတယ်ဗဲညမာနိုင်ငံသားကမှအမေရိကန်ပြည်ထောင်စုကသူ့ရဲ့ကံကြမ္မာကိုဂရုမစိုက်ဘူးလို့မြန်မာမျိုးကိုကျွန်တော်တို့ကအပြစ်မခံနိုင်ပါဘူးကျွန်တော်တို့ကတော့လုံလက်ဆအကူအညီပေးရေးစီမံကိန်းတွေကိုဆက်လုပ်သွားမှာပါဒီကိစ္စတွေဟာ NDA နားတယ်ဆိုတော့ကျွန်တော်တို့သိပါတယ်။အဲတကယ်တော့ NDA ဆိုတာကတော့နေရာတိုင်းမှာရှိတာပါပဲ။ American ပြည်ထောင်စုကတော့မြန်မာပြည်သူတွေလိုအပ်တဲ့အကူအညီတွေကိုဆက်လက်ပေးနေဦးမှာပါပဲလို့ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Barry Lowenkran က RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။